မကျွန်းတက်ကိုပြည်တွင်းပြည်ပမှာစိတ်ဝင်စားကြတာအနည်း300လောက်ရှိပါပြီ။ကျွန်းတက်ကိုဂုံးပေါင်မင်းဆက်တီထောင်နဲ့အလောင်းမင်းတရားက1952ခုနှစ်မှာဘရင်ပိုင်တော်တဲ့အဖြစ်ကျင်းရပါတယ်။ဘရင်ခွင့်ပြုချက်မရပဲခုတ်လှဲသုံးဆွဲခြင်းမပြုရလို့တားမြစ်ပါပဲ။ခွင့်ပြုချက်မရှိပဲကျွန်းတက်ကိုထုတ်ယူရင်တစ်ခိုးမှုဖြစ်သွားပါတယ်။ဒါပေမဲ့အစိုးရပိုင်ကျွန်းတက်ကိုဒီကနေ့အထိကလေးညာသုံးပြည်နီးမျိုးစုံနဲ့ခိုးထုတ်နေပုံကိုလန်ဒန်အခြေစိုက် EIA ခေါ်ပဝန်ကျင်စုံစမ်းရေးအေဂျင်စီကမကြာမီကထုတ်ဝေတဲ့ State of Corruption ဆိုတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ကျွန်းတက်ဟာမိုမတက်ချာမစားဆွေးမြေ့ခြင်းမရှိကြုံချင်းကြွချင်းမရှိအထူးခိုင်ခံတောင်းတင်းပြီးရာသီဥတုဒဏ်ကိုခံနိုင်လို့ရှေ့ခေတ်တင်မောဆောက်လို့ရမှာအလွန်အသုံးဝင်ပါတယ်။အခုခေတ်မှာလည်းကျွန်းတက်ကိုတင်ပေါ်ကုန်းပါအဖြစ်သုံးနေသေးပါပဲကျွန်းတက်ထွက်လို့မြန်မာပြည်ကိုအင်္ဂလိပ်ကစိတ်ဝင်စားလာတာပါအထက်မြန်မာပြည်ကကျွန်းတက်ကိုအင်္ဂလိပ်တကုံတွေတွေနှီးမျိုးစုံနဲ့ခိုးထုတ်ပါတယ်မြန်မာပြည်ကိုသိမ့်ပိုက်ရတဲ့အကြောင်းရင်းထဲမှာကျွန်းတက်မှန်မှန်ရလူတာလဲပါဝင်ပါတယ်ကျွန်းတက်အမြဲတမ်းထွက်နိုင်အောင်အင်္ဂလိပ်ကသိမ့်ပန်နီးတဲ့စီစဉ်ပါတယ
်တင်ပေါ်ဆောက်လို့ရမှာအင်္ဂလိပ်သုံးတဲ့ဝက်တိချသားဟာကျွန်းသားလောက်တာရှည်မခံပါဘူးကျွန်းမင်ကိုဘရင်ပိုင်အဖြစ်သတ်မှတ်တယ်လို့အင်္ဂလိပ်ကလည်းအစိုးရပိုင်အဖြစ်သတ်မှတ်ပါတယ်ဒါပေမဲ့တစ်တော့ကကျယ်ဝန်းပြီးအမှုတန်းကနည်းတာမို့တစ်ခိုးထုတ်မှုတွေရှိပါတယ်အင်္ဂလိပ်တစ်တော့ဌာနဟာမြန်မာကိုကန်ထရိုက်ပေးပြီးကျွန်းသစ်ထုတ်ခိုင်းပါတယ်မြန်မာကန်ထရိုက်ထုတ်ယူတဲ့တစ်ကိုတစ်တော့ဌာနကဥရောပတစ်ကုံတွေတွေကိုလေးလံစနစ်နဲ့ပြန်ရောင်းပါတယ်ဒါပေမဲ့ကန်ထရိုက်တွေဟာကျွန်းသစ်အကောင်းစားကိုအပြင်မှာရောင်းစားပြီးတေတော်ဌာနကိုအញ្ញံစားသွင်းတာမျိုးမကြာခဏကြုံတွေ့ရပါတယ်အခုခေတ်အထိဒီနည်းကိုသုံးပြီးတစ်ကုံတွေကအစိုးရကိုညာစားနေတုံဖြစ်ပါတယ်ဥရောပတစ်ကုံတွေကိုကျွန်းသစ်ထုတ်ခွင့်ပါမစ်ခြာပေးတော့လဲတစ်ခိုးထုတ်မှုတွေဟာရက်ဆိုင်မသွားပဲတိုးပွားလာတာသာတွေ့ရပါတယ
်အင်္ဂလိပ်ကိုလိုနီအစိုးရစနစ်မှာမြန်မာအချို့နေရာရလာတော့အလွဲသုံးစားလုပ်မှုများပြားလာပါတယ်1939မှာတစ်တော့ဝင်ကြီးလုပ်တဲ့ဦးစောဟာတစ်တော့ဌာနကိုဆက်ဖက်တဲ့နေရာမှာနာမည်ကြီးပါလေ။သူတီထောင်တဲ့မျိုးချစ်ပါတီကပါတီဝင်တွေကိုတစ်တော့ဌာနမှာခန့်အပ်တာဟာအခုခေတ်စစ်ဘော်တွေနေရာယူတဲ့ပုံစံမျိုးအတိုင်းဖြစ်နေပါလေ။လက်စားလို့အလုပ်ပြုတ်သွားတဲ့တစ်တော့ဝင်တန်းဟောင်းဦးမောင်မောင်ဟာဦးစောရဲ့အတွင်းရေးအတွင်းဝင်ဖြစ်လာပါလေ။ဂျပန်ခေတ်ရောက်လာတော့ဥရောပကုမ္ပဏီတွေနေရာကိုဂျပန်ကုမ္ပဏီရောက်လာပြီးကျွန်းတက်ကိုတင်လို့ထုတ်ယူပါတယ်လွတ်လပ်ရေးရပြီးတော်လှန်ပုန်ကန်တဲ့အခါအစိုးရလက်လွတ်လိုက်ရတဲ့တစ်တော်တွေရှိလာပါလေ
ဦးနုအစိုးရခင်မှာကျွန်းတက်ကိုအစိုးရကလဝဲကြီးအုပ်ထားပြီးအခြားတက်ကိုသာမြမတက်ကုံတွေတွေလှုပ်ခွင့်ရပါတယ် KNU KN မျိုးသားအစည်းအရုံးကလည်းသူ့နယ်မြေကကျွန်းတက်ကိုထုတ်ယူရောင်းချပါတယ်ကော်တူးလီတက်တော်ဌာနဆိုတဲ့KNU ရဲ့စင်ပြိုင်တက်တော်ဌာနကိုစာကြည့်ပေးပြီးကျွန်းတက်ထုတ်ယူသူတွေရှိလာပါတယ်။ဘုံနေဝင်းအစိုးရဟာတည်ရောင်းစားဖို့သာစိတ်အားထက်သန်တာကြောင့်နိုင်ငံတော်တက်လုပ်ငန်းအဖွဲ့ကြီးထွားလာပြီးတက်တော်ပြည်စုပြိုးထောင်ရေးကိုဦးစားပေးတဲ့တက်တော်ဌာနဩဇာအရှိန်အဟွာကြာဆင်းလာပါတယ်။1962မှာကျွန်းတက်တန်ကြိမ်2သိန်းကျော်ထုတ်ယူပြီး1982မှာ4သိန်းကျော်ထုတ်ယူတာကိုကြည့်ရင်ကျွန်းတက်ကိုစီကံမရှိအလွန်အကျွံထုတ်လို့ရောင်းချနေတာသိတာထင်ရှားလာပါတယ
်မဆလာအစိုးရကိမှာတစ်ထုတ်အင်အားစုတွေဟာမြမတစ်လုံငန်းတော့မဟုတ်သူ့အောက်မှာလုတ်ခိုင်နေတဲ့ contract အင်အားစုမှာစုပြုံနေပါလေတစ်ထုတ်ခွင့်ရတဲ့ငွေရှင်ကြေးရှင်ခရိုနီတွေဟာဒီ contract အင်အားစုမှာရှိတဲ့စင်ကြွဲနဲ့တစ်တိုက်ကားတွေကိုအစပတန်ဈေးကြီးပေးပြီးငှားရမ်းကြပါလေမြမတင်းလုပ်ငန်းလက်အောက်ကကန်ထရိုက်သမားတွေဟာလုခများများပေးတဲ့ခရိုနီတစ်ကုံတွေရှိရောက်သွားပါလေ။ဒါကြောင့်အစိုးရပိုင်မြမတင်းလုပ်ငန်းဟာခရိုနီပိုင်ပုဂ္ဂလိကတင်းလုပ်ငန်းကိုမပြိုင်ဆိုင်နိုင်တော့တဲ့အခြေအနေကိုရောက်သွားပါလေ။1990ပြည့်လွန်နှစ်တွေမှာကော်တူလေးတစ်တော်ဌာနမှာအမှုထမ်း900လောက်ရှိပါလေ။နောက်ဝတ္တစစ်အစိုးရတက်လာတဲ့အခါထိုင်းဗိုလ်ချုပ်ကြီးချာပလစ်ရောင်ရှာယူရဲ့ဆောင်ရွက်ချက်ကြောင့်ထိုင်းကုမ္ပဏီ55ခုတစ်ထုတ်ခွင့်ရသွားပါလေ။ထိုင်းမြန်မာဒေသအခြေစိုက် KNU ခရင်အဖွဲ့ကိုတိုက်နေတဲ့နဝတစစ်စင်ရေးဟာတစ်ထုတ်လို့ရေးနဲ့ဆက်ဆက်နေပါလေ။ထိုင်းကုမ္ပဏီတွေကိုတစ်ထုတ်ခွင့်ပေးတာကို KNU က ဟန်တာမှမဟုတ်ဘူးလို့နဝတအစိုးရကတွက်ပါတယ် GNU ဟာထိုင်းတက်ကုမ္ပဏီတွေကိုလည်းစက်ကြီးောက်ပါတယ်ဒါပေမဲ့ထိုင်းကုမ္ပဏီတွေကတရလုံးတက်ခိုးထုတ်ကြလို့1993ခုနှစ်မှာတက်ထုတ်ခွင့်ကိုလုံးဝပိတ်ပင်လိုက်ရပါတယ်ရှေ့အပတ်မှာဆက်လက်နားဆင်နိုင်ကြပါလိမ့်မယ်ခင်ဗျာ